လာမယ့်နိုဝင်ဘာလလယ်မှာကျင်းပဖို့စီစဉ်နေတဲ့ဒီမြန်မာနဲ့ရုရှားနှစ်နိုင်ငံဒုတိယကြိမ်ပူးတဲ့စီးလေ့ကျင့်မှုဟာဆိုရင်စစ်ကောင်စီကတရုတ်ထက်ရုရှားကိုပိုအားကိုပြီးတော့ရုရှားအကူအညီနဲ့ဒီအနောက်အုပ်စုရဲ့ဖိအားကိုရှောင်နိုင်ဖို့လှုံ့ဆော်ချက်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံရဲ့အကြီးအကဲတူကသုံးသပ်ပါတယ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းဒီစစ်တပ်ဟာရုရှားနဲ့စီးရီးလေ့ကျင့်တာအပါအဝင်မိဖက်ဆက်ဆံရေးပို့ပြီးတော့တိုးမြင့်လှုပ်ဆောင်လာနေတာလည်းဖြစ်ပါတယ်။ရုရှားမြန်မာစီးရီးဆက်ဆံမှုအပေါ်သုံးသက်ချက်အမြင်တချို့ကိုတော့ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ်ရှင်
။နိုဝင်ဘာ20ရက်ကနေ24ရက်နေ့အထိရုရှားစစ်တပ်ကအရာရှိစစ်သည်တွေနဲ့အတူဟာဗာဖေးစစ်ကမ်းအခြေပြုနိုင်ငံပူးရဲစီးရီးလေ့ကျင့်မှုတွေကိုကပလီပင်လယ်ပြင်မြောက်ပိုင်းမှာကျင်းပသွားမယ်လို့စစ်ကောင်စီကကြေညာထားပါတယ်။အခုလိုရုရှားမြန်မာရေတပ်ပူးရဲစီးရီးလေ့ကျင့်မှုအတွက်အောက်တိုဘာ20ရက်ကရုရှားရဲ့ပစိဖိတ်ဆိုင်ရာရေတပ်စစ်သင်္ဘောအုပ်စုကထောက်ပံ့ရေးရေရင်တစည်းအပါဝင်ကိုဗစ်စစ်ရေရင်လေးစီးရန်ကုန်မြို့တိလဝါစိတ်ကန်းကိုရောက်ရှိလာတာပါတဟာရုရှားရေတပ်နဲ့မြန်မာရေတပ်အကြားဒုတိယအကြိမ်ပူးရဲစီးရီးလေ့ကျင့်မှုဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကလည်းကပလီပင်လယ်ပြင်မှာပူးတွဲစီးရီးလေ့ကျင့်ခဲ့ပါတယ်ဒီလိုတရားဝင်စီရေးလေ့ကျင့်မှုမတိုင်ခင်နိုင်ငံပင်လယ်ပြင်စီရေးလေ့ကျင့်မှုအနေနဲ့အောက်တိုဘာ23ရက်ကစလို့9ရက်ကြာလေ့ကျင့်နေကြတာပါအခုလိုရုရှားမြန်မာပူးတွဲစီရေးလေ့ကျင့်မှုတွေရှိလာတဲ့အပေါ်မှာစစ်ကောင်စီအနေနဲ့တရုတ်ထက်ရုရှားကိုပိုးပြီးတော့အာကိုပုံပေါ်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတဦးကအခုလိုသုံးသပ်လိုက်ပါတယ
်အာရုရှားဘာအကူမေးနော်တရုတ်ကြီးဘာအကူလို့မဖြစ်ဘူးဆိုရင်စဉ်းစားချက်အာဘီဝါစဉ်းစားချက်ပေါ့ဒါကဟုနောက်ဝတ်တာကြည့်ကြရရှိကြလားဆိုတော့အခုရှိတူလာတာပေါ့ရှိတူလာရဲဆိုတော့သူစာတာစာတလေသူလိုအပ်ချက်ဖြစ်တယ်ရုရှားတလေလိုအပ်ချက်ဖြစ်တယ်ရုရှားလည်းအင်အားစုနေရတယ်ပတ်စုံစာတာစာစာစီရင်ပြီးတော့ဟလာလည်းနဲ့ KM ကြောင့်ဝေးရတယ်ဆိုတဲ့တွင်နေလည်းရှိတယ်မြောက်ကိုရီးယားဆိုကလူပါပို့ရပေါ့နော်လူပါပို့ရဆိုတဲ့တွင်နေထွက်လာတယ်ဆိုတော့ပူးပေါင်းဆောင်ရည်ကတဖြည်းဖြည်းနဲ့ရှေ့ကိုတွန်းနေတယ်ဆိုရှိတယ်ဒီကတည်းကအရှိန်ဟုံမြန်မြန်တွန်းချင်နေဒီရဲ့ချက်တည်းလေးရှိနိုင်တယ်ဒါဟုကဘာနဲ့ချီပြီးတော့နော်ကျင်းကျင်းအပြောင်းလေပုံမှန်သွားပြီးမှုတည်တာပေါ့ဒီရုရှားကိုလေဒီတော့သူကတင်းနေပုံပြတော့မှစိတ်ပါလေပါအခုချင်းနေပုံရှိတယ
်အခုလိုရုရှားမြန်မာပူးတွဲစစ်ရေးလက်ချင်းမှုနောက်ွယ်မှာတစ်ဖက်နဲ့တစ်ဖက်လိုလားချက်တွေအရာစစ်ရေးအကူအညီဆိုတာထက်ပိုတဲ့စီးပွားရေးစစ်ရေးနိုင်ငံရေးတာဝန်ရေးတွေကိုစစ်ကောင်စီကထည့်သွင်းစဉ်းစားတဲ့လှုပ်ဆောင်မှုအဖြစ်စစ်ရေးနိုင်ငံရေးလေလာသုံးသပ်သူကရှုံမြင်ပါတယ်
ဆိုရေးလို့လည်းချက်ကိုဖြည့်နိုင်မှုလို့နိုင်ငံရေးအထောက်ခံမှုအပါအဝင်ပေါ့နော်ဒီရှိအတွက်လည်းတတိယပေါ့နော်နောက်နေရလည်းဘယ်လိုမှမဖြစ်ဘူးအချိန်ကြီးကတကယ်ကိုလည်းအားသာကိုရစိတ်မချအောင်ဆိုတော့ဒီရှိအတွက်ကိုအင်အားကြီးတွေကြားထဲမှာကစားပြီးတော့ထိန်းသွားနိုင်မှုကျုံးနေရရှာနေအောင်လုံးကိုပြင်ပြပြီးထိန်းပြီးတော့သွားနိုင်ရင်တော့ဆိုလေသူရေးဆိုင်နေတယ်လို့တွက်နိုင်တယ်လေစံချိန်မဲ့အုပ်စုကမှကိုကစီးမျောနိုင်လို့ရှိရင်ပူပြီးတောင်းတောင်းနေနေစီးပွားရေးနော်စီးရေးပင်ငယ်ကြီးတတ်မကြီးပေါ့နော်အဲ့ဒီကျောတော်တော့ခိုင်အားသူရနိုင်တယ်လေရရှာတို့လာတိယုတ်စဉ်းစားနေတယ်ခပါလုံးနဲ့လွှမ်းချုံနေဟိုဒီဘာရဲဒီဟိုဘက်ကလည်းစဉ်းစားလို့ဒီဘက်ကလည်းဒီချိန်မှာလိုက်ပြီးတော့ပါဖို့ပေါ့နော်ပါဖို့အားထုတ်တာလေဖြစ်နိုင်တယ်ရေသက်စီလေးကျင်တာရေနောက်ွယ်မှာမျိုးလုံးတော့ထောက်ကြည့်နေကြမယ်ဟိုကြည့်စရာဖြစ်လာတာလေပါနိုင်တယ်ပေါ့နော်
ဒေတာရင်းစီရေလေလာသူတွေကတော့မြန်မာစစ်တပ်ဟာရုရှားနိုင်ငံကနေဆူခွိုင်30MiG-19 နဲ့ရခတ်တခတ်ရည်လေရင်တွေဝယ်ယူနေတယ်လို့ပြောဆိုပါရယ်ဒီနှစ်ပိုင်းတွင်မှာရုရှားနဲ့မြန်မာစစ်ရေးလေ့ကျင့်မှုတွေလည်းခက်စိတ်စိတ်ပြုလုပ်လာနေပြီးအခုနှစ်အတွင်းအကြိမ်ပေါင်း90ကျော်ပူးတွဲစစ်ရေးလှုပ်ရှားဖို့စီစဉ်ထားကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကတရားဝင်ပြောဆိုထားပါရယ်ရုရှားမြန်မာစစ်ရေးအစမ်းလေ့ကျင့်တာနဲ့စစ်ရေးလေ့ကျင့်မှုတွေကိုကပ်ပလီပင်လယ်ပြင်မှာရေပြင်ဝေဟင်းရေအောက်လေ့ကျင့်ခန်းတွေနဲ့လက်တွေ့ပစ်ခတ်တာတွေလုပ်မှာဖြစ်တဲ့အတွက်လေ့ကျင့်ခန်းလုပ်နေတဲ့ဧရိယာနဲ့ငါးမိုင်အတွင်းတင်မော်ရီကုန်တင်တင်မော်ရီဆက်လီနဲ့ငါဖန်လီတွေရေရင်ရဟရင်တွေဖြတ်တမ်းမသွားဘူးလဲစစ်ကောင်စီကတတိပေးထားပါတယ်မြန်မာနိုင်ငံက2023ခုနှစ်ဖေဖော်ဝါရီလကရွေးကောက်ခံအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကအာဏာသိမ်းခဲ့တာကိုနိုင်ငံတကာကကန့်ကွက်ဆန့်ကျင်နေကြခြင်းဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုစစ်တပ်နဲ့လုံခြုံရေးတပ်တွေကအင်အားသုံးတပ်ဖြတ်ခဲ့တာတွေကြောင့်အာဏာသိမ်းစစ်ကောင်ဆောင်တွေကိုအရေးယူဖို့တောင်းဆိုတာနဲ့ထွက်ပေါ်နေတာပါကြအပြင်မြန်မာနိုင်ငံတော်ဝန်စစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကိုင်ပဋိပက္ခတွေပြင်းထန်နေပြီးစစ်ကောင်စီတပ်ရဲ့လေကြောင်းတပ်ခိုက်မှုတွေအတွင်အရက်သားတွေထိခိုက်သေးဆုံးနေရတဲ့အတွက်လက်နက်တင်ပို့မှုပိတ်ဆို့ရေးလေရင်စီတင်ပို့မှုပိတ်ပင်ရေးနိုင်ငံတကာကတောင်းဆိုနေချိန်မှာပဲရုရှားမြန်မာစစ်ရေးတန်တမာရေးဆက်ဆံမှုကပိုးပြီးတော့တိုးလို့လှုပ်ဆောင်လာနေတာလည်းဖြစ်ပါတယ်